တော်ရရှိမြတ်ခင်ဗျာလောကကြီးရာတွေမှာတရားဝင်နေမဝင်ဘူးတရားနီလန်ကြတယ်မကြဘူးဆိုတဲ့တုံ့နှုံပြောဆိုတာတွေရှိပါတယ်ဒီနှစ်ခုဟာအ내အတိတ်ပဲတူညီတယ်လို့ထင်ရပေမဲ့တကယ်တော့မှာတော့မတူပါဘူးတရားဝင်နေဆိုတာကိုဥပဒေကြောင်းအရအခိုင်အမာတက်တည်ပြရပါတယ်ဒါမှမဟုတ်အဲ့ဒါလိုပြောနိုင်တဲ့အခြေအနေမျိုးရှိရပါတယ်ဥပမာနိုင်ငံတကာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတဲ့အခါအာဏာသိမ်းစစ်အစိုးရအနေနဲ့ကိုယ့်ကိုယ်ကိုတရားဝင်အစိုးရလို့ကျင်းပနိုင်ပါတယ်။ဒါပေမဲ့အဲ့ဒါလိုအာဏာသိမ်းတာဟာတရားနီလန်ကြမကြဆိုတာကတော့ပြည်သူလူထုရဲ့သဘောထားနိုင်ငံတကာရဲ့ထင်မြင်ချက်အပေါ်မှာမူတည်နေတာပါ။အစိုးရတရားရဲ့အုပ်ချုပ်မှုကိုတရားနီလန်တကြမဟုတ်ဘူးလို့နိုင်ငံတချို့ဒါမှမဟုတ်နိုင်ငံတကာကယူဆမယ်ဆိုရင်အဲ့ဒီအစိုးရနဲ့အဆက်အဆံမလုပ်ကြတာတွေသမိုင်းတလျှောက်ရှိခဲ့ပါတယ်။ sanction လို့ဒီနေ့ခေါ်ကြတဲ့စီးပွားရေးပိတ်ဆို့အရေးယူမှုဆိုတာအဲ့ဒီအကြောင်းရင်းခံကနေပေါ်ပေါက်လာတာဆိုတဲ့အယူအဆလည်းရှိပါတယ်။အဲ့ဒါလိုနိုင်ငံချင်းချင်းစီးပွားရေးပိတ်ဆို့အရေးယူတဲ့ဆိုတဲ့အယူအဆဘယ်တော့မှပေါ်ပေါက်လာပါတယ်မေးရင်တမိုင်းထောက်ထားတွေအကြကတော့ရှီဟောင်းဥရောပဂရိခေတ်ကစတယ်လို့ဆိုကြပါတယ်ခရစ်မပေါ်ခင် BC 432ခုနှစ်မှာအီတင်မြို့ပြနိုင်ငံကအိန္ဒိချင်းမိဂရာနိုင်ငံနဲ့စီးပွားရေးကုန်သွယ်မှုရပ်ဆိုင်ခဲ့တာကစတယ်လို့လည်းစာပေတွေမှာတွေ့ရပါတယ်အဲ့ဒီအဆလို့တမိုင်းတစ်လျှောက်နိုင်ငံတွေတနိုင်ငံနဲ့တနိုင်ငံအပြုအမူတွေပြောင်းလဲစေလိုတဲ့သဘောဆန္ဒနဲ့ကုန်သွယ်ရေးလက်နက်အကြောင်းဝယ်ခကြီးတော်လာကွင့်ပြည်ဝင်ခွင့်စာတာတွေကိုပိတ်ဆို့အရေးယူတယ်ဆိုတာတွေလူတူချင်းအဖွဲ့အစည်းတစ်ခုချင်းကိုပြစ်မှတ်ထားပိတ်ဆို့အရေးယူတယ်ဆိုတာတွေတဖြည်းဖြည်းနဲ့ပေါ်ပေါက်လာခဲ့တာလို့သိရပါတယ်မြန်မာပြည်မှာ1988ခုနှစ်စစ်တပ်ကဒုတိယကြိမ်အာဏာသိမ်းပြီးပေါ်ပေါက်လာသမျှစစ်ဆိုးရွားတွေအပေါ်အနောက်နိုင်ငံတွေကပြစ်မှတ်ထားပိတ်ဆို့အရေးယူတာတွေအချိန်ချင်းချမှတ်ခဲ့ပါတယ်2009ခုနှစ်နိုင်ငံမှာလုံစာစီဇင်းလုံးတွေရုတ်တရက်အဆမတန်မြင့်တက်သွားခဲ့လို့တိုင်းပြည်လုံးရိုးရိုးသေးသေးဖြစ်သွားခဲ့ရမှာဘုရားဘာသာရဟန်းတန်ခါတွေမနေတာတော့ပဲလမ်းမထွက်မြစ်တာတုပ်ရွတ်ဆိုပြီးစီတန်းကြွချီခဲ့ကြပါတော့တယ်။တန်ခါတွေဥဆောင်တဲ့အဲ့ဒီလှုပ်ရှားမှုဟာနိုင်ငံတော်ပြန့်နှံ့သွားခဲ့ပြီးကဘာကျော်ရွှေဘော်ယုံတန်ခါလှုပ်ရှားမှုအဖြစ်တမိုင်းတွင်သွားခဲ့ပါတယ်။စစ်တပ်ဆိုရကလည်းရွှေဘော်ယုံတန်ခါလှုပ်ရှားမှုကိုတမိုင်းတွင်လောက်အောင်ချေမှုန်းခဲ့ပါတယ်။ဒီအခါတူတပတ်ပြည်တွင်းရေးဝင်မဆွတ်ရေးဆိုတဲ့မူဝါဒအတိုင်းနေနေတဲ့အာဆီယံအဖွဲ့ကတောင်စက်တင်ဘာ18ရက်မှာမြန်မာစစ်ဆိုးရပေါ်ပြုံးပွင့်လင်းလင်းပြစ်တင်ဝေဖန်ခဲ့ပါတယ်။အောက်တိုဘာ5ရက်နေ့မှာတော့အမေရိကန်ကမြန်မာစစ်ဆိုးရနဲ့ဆွေးနွေးဖို့ကိုယ်စားလှယ်တူဆီလွတ်ခဲ့ပါတယ်။စင်ကာပူခေါင်းဆောင်လီကွန်းယူကလည်းမြန်မာပြည်ဟာဒေသတွင်းမှာချစ်ကြိုက်ဘုံတလုံးဖြစ်နေပြီလို့သတိပေးပြောဆိုခဲ့ပါတယ်။အောက်တိုဘာလ10ရက်နေ့မှာတော့နိုင်ငံတကာအသိုင်းအဝိုင်းကမြန်မာနိုင်ငံမှာလူအခွင့်အရေးချိုးဖောက်မှုတွေရပ်ဆိုင်းဖို့ပြောဆိုလာခဲ့ကြပါတယ်။နောက်တစ်နေ့မှာတော့ကုလသမဂ္ဂလူမျိုးရေးကောင်စီကမြန်မာစစ်အစိုးရရဲ့အကြမ်းဖက်ဖြိုခွဲတာတွေအပေါ်ပြင်းပြင်းထန်ထန်ဝေဖန်ခဲ့ပါတယ်။အဲဒီနောက်အော်တိုဘလ15ရက်နေ့မှာ EU ဥရောပသမ္မတကမြန်မာအပေါ်ပိတ်ဆို့အရေးယူမှုအသစ်တွေချမှတ်လိုက်ပါတော့တယ်။အဲဒီနောက်နောက်တစ်နေ့အော်တိုဘလ16ရက်နေ့မှာမြန်မာအပေါ်ပြည်အရွေတိုးမြင့်မှုအမေရိကန်သမ္မတ George W. Bush ကနိုင်ငံတကာကိုတိုက်တွန်းလိုက်ပါတယ်။အော်တိုဘလ17ရက်နေ့မှာအမေရိကန်လွှတ်တော်အမတ် Tom Lantos ကမြန်မာကြောင်းမြေရတနာတွေတင်သွင်းခွင့်ပိတ်ပင်လိုက်တဲ့အရေးယူမှုအသစ်တွေကိုတိုးမြင့်ချမှတ်လိုက်ပါတယ်။နောက်တစ်နေ့အောက်တိုဘာ16ရက်မှာတော့သမ္မတ George W. Bush ကမြန်မာနိုင်ငံကိုပိတ်ဆို့အရေးယူမှုအသစ်တွေထပ်မံချမှတ်လိုက်တဲ့အကြောင်းအခုလိုကြေညာခဲ့ပါတယ
်။ And Burma's dictator Thaun Swee continues to hold captive the leader of Burma's largest democratic party Aung San Suu Kyi.
ဘူဂျိုမူဂျီနတ်ရွှေဘာဝင်စစ်တပ်ခေါင်းဆောင်တွေနဲ့သူတို့ရဲ့မိသားစုဝင်တွေစစ်ခေါင်းဆောင်တွေနဲ့ပလင်းလူဘူးဆိုဖြစ်ကြတဲ့စီးပွားရေးလုပ်ငန်းရှင်တွေနဲ့သူတို့ရဲ့မိသားစုဝင်တွေအပေါ်အရေးယူပိတ်ဆို့မှုတွေတိုးမြင့်ချမှတ်ကြောင်းသမ္မတ George W. Bush ကကြေညာခဲ့တာဖြစ်ပါတယ်။အော်တိုဘလကုန်ပိုင်းမှာတော့ဩစတြေးလျနဲ့ပြင်သစ်အစိုးရတွေကလည်းမြန်မာအပေါ်ပိတ်ဆို့အရေးယူတာတွေကိုအသစ်ထပ်မံတိုးမြင့်လိုက်ကြပါတော့တယ်။ဒါတွေကတော့2009ရွှေဘော်ယုံတန်ခါလှုပ်ရှားမှုနဲ့စစ်တပ်အစိုးရဘောနိုင်ငံတကာအရေးယူပိတ်ဆို့မှုတွေတိုးမြင့်လာခဲ့တဲ့အကြောင်းတင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာ။